ရန်ကုန်တိုင်းအတွင်းဥက္ကံမြို့မှာဘာသာရေးကွဲပြားမှုအပေါ်မှာအခြေခံတဲ့ပြည်ပခါဖြစ်ပွားရာကနေထိခိုက်ပျက်စီးမှုတချို့ရှိခဲ့ပါတယ်။ဗုဒ္ဓဘာသာဝင်တချို့ကအစ္စလာမ်ဘာသာဝင်တွေအပေါ်မှာအကြမ်းဖက်တဲ့လုပ်ရက်တွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့လုံခြုံရေးအာဏာပိုင်တွေဘက်ကအခြေအနေကိုထိန်းသိမ်းခဲ့ရတာပါ။အပြည့်အစုံကိုတော့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကစုံစမ်းထားသမျှပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်ရန်ကုန်တိုင်းတိုင်ကြီးမြို့နယ်အုတ်ကံမြို့မှာဒီကနေ့အစောပိုင်းကဗုဒ္ဓဘာသာကိုရင်လေးတစ်ပါးကိုမွတ်စလင်မျိုးသမီးတူဦးမောင်းလာတဲ့မော်တော်ဆိုင်ကယ်နဲ့မတော်တဆပုတ်တိုက်မိရာကနေပြည်ပခါတွေစတင်ဖြစ်ပွားလာခဲ့တာပါဗုဒ္ဓဘာသာဝင်တချို့ကမတော်တဆမှုဖြစ်ပွားခဲ့ရာအနီးအနားမှာရှိတဲ့မွတ်စလင်ပြည်ပါဝင်ဆိုင်ကမ်းအချို့ကိုတိုက်ခိုက်ခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်မြန်မာအစိုးရရဲ့ပညာရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တမရရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဦးရထွတ်ကတော့စုပူအကြမ်းဖက်သူတွေကိုရဲတပ်ဖွဲ့ကတနက်ပစ်ဖောက်လူစုခွဲခဲ့ရပြီးတော့ညနေပိုင်းမှာအခြေအနေထိန်းသိမ်းနိုင်ခဲ့တဲ့အကြောင်းသူ့ရဲ့ Facebook အင်တာနက်လူမှုကွန်ရက်မှာဖော်ပြထားတာပါတိုက်ခိုက်မှုအတွင်းဈေးဆိုင်တချို့မိလောင်ပျက်စီးခဲ့တာတွေရှိခဲ့တယ်လို့ပလီကျောင်းမှာလည်းပျက်စီးမှုအနည်းချင်းရှိခဲ့တယ်လို့ပြောပါတယ်စုပူမှုတွေအတွင်းမှာအထူးကဲ့ပျက်စီးတွေနဲ့ပတ်သက်လို့အုတ်ကံမြို့ကန်တူဦးဖြစ်တဲ့ဦးစိုးနိုင်ပြောတာကတော့
ဒါကဘာညာမရှိပါဘူးတစ်ခါလုံးဖြစ်သွားတယ်စာရင်းတချို့နဲ့အိတ်တချို့ပေါ့နည်းနည်းပါတစ်လုံးနှလုံးပါပါ
မကြသေးခင်တုန်းကလည်းမန္တလေးတိုင်းမိထီလာမြို့မှာဈေးဝယ်သူနဲ့ဈေးရောက်သူစကားများရာကစလိုက်တဲ့ပြိပခါတွေကပဲခူးတိုင်းတဲကမြို့နယ်တချို့ကိုပါကူးဆက်ပြန့်နှံ့သွားခဲ့တယ်လို့ထိခိုက်ဒေချင်မှုတွေလည်းကြုံတွေ့ခဲ့ရတာပါဒီလိုဘာသာရေးကွဲပြားမှုပေါ်အခြေခံတဲ့တင်းမာမှုတွေရှိနေခဲ့ရတာကနေအခုလိုမတော်တဆမှုပြဿနာတွေကြီးထွားလာခဲ့ရတာလို့လည်းအုတ်ကံမြို့ကဦးစိုးနိုင်ကပြောပါတယ်ဒါပေမဲ့အခုနောက်ဆုံးပြိပခါအတွင်းမှာတော့လူတွေထိခိုက်အသေးပြောက်တော့မရှိခဲ့ဘူးလို့သူကပြောပါတယ်
နာကျင်တန်ရအဲ့ဒါမျိုးမကြောက်ဘူးဘာမှမရသေးဘူးဆက်ဖြစ်တာတော့ဟိုဟိုရှေ့ပိုင်းနေရတော့ကြာပြောင်းအောင်ကြောင်းတဲ့သူတင်းတင်းမာမာလေးတွေကတော့ရှိနေမှာပေါ့အဲ့ဒါတော့သာသူလောလောကွင်လေးတဘွားကိုဟိုမွတ်စင်မျိုးကြီးတော့ဆက်ဆက်ကနေဝင်ချိန်မိတယ
်ဟုတ်ကဲ့
ချိန်မိတဲ့ဟာနဲ့ပတ်သက်ပြီးတော့မကျေမနပ်ဖြစ်ကြတာပေါ့ဗျာ
အစ္စလာမ်ဘာသာဝင်တွေရဲ့ဗလီတွေပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့တစ်ဖက်ဘာသာဝင်တွေရဲ့လူနေအိမ်နဲ့ဈေးဆိုင်အချို့လည်းပျက်စီးခဲ့တယ်လို့ဥက္ကံဒေသခံတွေကပြောပါတယ်ဥက္ကံမြို့ရင်းမှာအခုလိုအကြမ်းဖက်မှုဖြစ်ရတွေတင်းမာနေချိန်မှာပဲရန်ကုန်ကရွှေညဝါဆရာတော်ကြီးကိုယ်တိုင်နှစ်ဖက်လူမျိုးစုနှစ်စုအကြားပြည်လည်မှုရရှိဖို့အတွက်ဂျားဝင်ညှိနှိုင်းပေးတာတွေကိုလည်းဆောင်ရွက်ခဲ့တယ်လို့ဦးစိုးနိုင်ကပြောပါတယ
်။အချိန်လေးအလုံးကိုထိန်းတဲ့နေသားတော့ကိုဖြစ်သွားတယ်။ရွှေညဝါဆရာတော်ကိုယ်ထိန်းလိုက်တယ်လေ။တော်တော်လေးတန့်သွားတယ်ပေါ့။အဲ့တော့အဲ့မှာဟိုကပြီးသွားတော့ဖြစ်နေပါပြီ
။ပြီးခဲ့တဲ့မတ်လအတွင်းမှာလည်းမေဒီလာမြို့မှာထိခိုက်သေဆုံးမှုတွေကြုံရတဲ့အထိစုပူမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဘုကိုတိုင်းနေသားရဲ့နောက်ချမ်းမှာလည်းဒီနေ့ထိဘာသာရေးပေါ်အခြေခံတဲ့အကြမ်းဖက်မှုတွေဖြစ်ပွားနေကြတာပါ။အဲ့ဒီတုန်းကစုပူအကြမ်းဖက်မှုလုပ်ရတဲ့ချုပ်ကိုစတင်ဖန်တီးခဲ့သူတွေနဲ့ကိုယ်တိုင်ကျူးလွန်ခဲ့သူတွေကိုအရေးယူမှုတွေဆောင်ရွက်နေတယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းလူမျိုးရေးဘာသာရေးကိုအခြေခံတဲ့ပြဿနာတွေမတက်ဖို့နဲ့လူမျိုးရေးဘာသာရေးကိုအကြောင်းပြုပြီးတော့စုပူလှုံ့ဆော်တဲ့သူတွေကိုဥပဒေအရထိထိရောက်အရေးယူမယ်ဆိုပြီးတော့လည်းတရားဝင်ပြောကြားထားတာဖြစ်ပါတယ်။လူအသေးပြောက်တွေကြုံခဲ့ရတဲ့တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာလူမျိုးရေးကိုအာဏာပိုင်တွေကထိန်းသိမ်းနိုင်တဲ့အတွက်အဲ့ဒီတုန်းကအခြေအနေတွေဟာစိုးစိုးဝါအဆင့်ကိုကျော်လွန်နိုင်ပြီလို့လည်းမြန်မာဆိုရအာဏာပိုင်တွေကတော့သူတို့ရဲ့အစိုးရပိုင်မီဒီယာတွေမှာဖော်ပြထားပြီးတော့ဒီနေ့မှပဲအခုလိုတွေးထက်တန်ရုံပျက်စီးမှုတွေရှိလာတဲ့အထိအကြမ်းဖက်မှုတွေပြန်လည်ဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ